ကယားပြည်နယ်ဒေသခေါ်ကရင်နီပြည်နယ်ဒီဒီမော့ဆိုမြို့နယ်ကဒေါငန်ခါကြည့်ရဘက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားပြီးခဲ့တဲ့ရက်ပိုင်းကတိုက်ပွဲရက်ဆက်ဖြစ်ပွားခဲ့ပြီးတိုက်ပွဲကြားမှာမြေမြုံမိုင်းနင်းပြီလို့အရသားတို့ထိခိုက်ဒဏ်ရာရခဲ့တယ်လို့ကရင်နီလူအခွင့်ရေးအဖွဲ့တွေကပြောပါတယ်။ဥယင်စွန့်ခွာရသူတွေစားနပ်ရိက္ခာအခက်အခဲရှိနေပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုမာအီတန်စင်ပြောပြမှာဖြစ်ပါတယ်ခင်ဗျာ။
ဒီမော့ဆိုမြို့နယ်ဒေါငန်ခါကြေးရွာဘက်မှာဩဂတ်စတာ23ရက်နဲ့24ရက်နှစ်ရက်စတိုင်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့လက်နက်ကြီးလက်နက်ငယ်ပစ်ခတ်တံတွေကြားနေခဲ့ရတယ်ဆိုပြီးတော့အစ်ရှောင်းတယောက်ကပြောပါတယ်။ဩဂတ်စတာ25ရက်နေ့ဒီနေ့နေ့လယ်ခင်းမှာတော့စစ်ရေးအခြေအနေတည်ငြိမ်နေပါတယ်။ဒါပေမဲ့လည်းစစ်ကောင်စီတပ်တွေစစ်ကြောင်းသွားလာလှုပ်ရှားနေတဲ့အတွက်အချိန်မရွေးတိုက်ပွဲဖြစ်လာနိုင်တာကြောင့်စိုးရိမ်နေကြတယ်ဆိုပြီးတော့စစ်ဘေးတင်းရှောင်နေရသူဒေသခံတယောက်ကပြောပါတယ
်။你来吐了呗。တိုက်ပွဲချင်းတော့တော်တော်ထူတာလေမင်းကတော့မတော်ကခါမှတိုက်ပွဲချင်းဒီမျိုးကမကြားရတယ်ချိန်ကိုရေးချားနေရတယ်မင်းကမကြားလဲတစ်ခါတည်းလေညကြားရတယ်ညမဟုတ်လဲမင်းကအဲ့လိုမျိုးနေတိုင်းရှင်လို့ကြားရတယ်မင်းကတော့ဘယ်လိုပြောလဲစစ်ကြောင်းတွေထိုးပြီးမှထူကြတာလေအတန်တော့ကောင်းကြားရတယ
်လက်နေကြီးပြစ်ခတ်မှုနဲ့တိုက်ပွဲကြောင့်တောင်းတဲ့ကြီးရဲ့ဒေသခံတွေအိုးပြစ်အိမ်ပြစ်ဘေးလူရာကိုတင်းရှောင်နေကြရပါတယ်တချို့ကတော့နီးဆက်ရဆွေမျိုးအိမ်တွေပတ်ဝန်းကျင်ကကြေးရွာတွေနဲ့တချို့ကတောတောင်တွေထဲမှာဖြစ်တယ်လို့မိုးကတဲထိုးပြီးတော့ခိုလုံနေရပါလေ။စီပြေဒုက္ခတွေပြီးတင်းရှောင်နေကြတာအချိန်ကြာလာလို့အလုံးကင်မရှိငွေငွေမရှိတာကြောင့်စားနေရကအခက်အခဲတွေပိုဖြစ်လာတယ်ဆိုပြီးတော့ဒေသခံတွေကပြောပါလေ
။အဲ့မှာဆစ်ဆောင်ကြာကြာပြီးဒီမော့ဆိုကုန်းတာတိဆိုလဲဒေါငါခါဖဲတော့ဘူးမှမရှိတော့ထိုးလက်ရှိရတော့အချက်ချက်ရတော့ပုံများလာတော့ဘာချင်မရေးရေးတွေလည်းကြာလာတော့လဲကုန်းစင်းတော့လည်းဈေးတက်တယ်ဆိုတော့အလောက်ကလည်းမရှိဆိုတော့စားဖို့တောက်ဖို့တွေလည်းတော့ဖြစ်ခဲလာကြပါ
ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဗဟိုရုံးအုပ်တယောက်ကတော့ဒီမော့ဆိုမြို့နယ်တခွင်မှာဂျူကြားဂျူကြားရက်ဆက်ဆူသလိုတိုက်ပွဲရှိနေတယ်ဆိုပြီးတော့ဒီဗျူပြောဆိုထားပါသည
်တိုက်ပွဲတော့ထက်တိုက်တော့ရှိနေပါတယ်ဒီနာမည်ကတိုက်ပွဲကြီးတော့မဟုတ်တော့တော့ဟိုထိထိတိုက်ပွဲတစ်ချက်တစ်ချက်တော့ဒီပွဲထိပြီးတော့တိုက်ပွဲပြီးတော့เนาะဘုံသာသေးစလဲထက်မှာတော့လောက်ကျွန်တော်တို့ဟာရခိုင်ထက်မှာတော့လောက်ဒီမော့ဆိုမြို့မှာဟိုနောက်ပြီးတော့ဟိုတော့နောက်ငယ်ခဲ့တော့လောက်ဟိုနိစရဲ့ဆက်
ဒေသခံကြီးရွာတဝိုက်တက်ဆွဲထားတဲ့စစ်ကောင်စီတပ်တွေပြန်ထွက်ခွာချိန်မှာမြေမြုံမိုင်းတွေထောင်ထားခဲ့တယ်ဆိုပြီးတော့ဒီမော့ဆိုဒေသခံကာကွယ်ရေးတပ်တွေကပြောပါသည်တိုက်ပွဲတွေအတွင်းမှာထိခိုက်ဒဏ်ရာရမှုနဲ့မြေမြုံမိုင်းတွေထောင်ထားခဲ့တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်မရသေးပါဘူးမနေ့ကမနေ့အစောပိုင်းတုန်းကတော့ဒီမော့ဆိုမြို့နယ်အရှိချမ်းမှာကြီးရွာတွေကိုပြန်လာပြီးတော့စားနေရိတ်ခါပြန်လာယူတဲ့အမျိုးသမီးတယောက်မိုင်းနှင်းမိပြီးတော့ခြေလက်ထိခိုက်ဒဏ်ရာရသွားတယ်ဆိုပြီးတော့ KNI လူခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာကဗီဒီယိုကိုပြောပါသည်မြန်မာနိုင်ငံတွေးစစ်ဖြစ်နေတဲ့ဒေသတွေမှာမြန်မာစစ်တပ်ကစစ်ဖက်အရက်ဖက်မခွဲခြားဘဲနဲ့မြေမြုံမိုင်းတုံးပြီးတော့တိုက်ခိုက်နေပြီးဒါဟာစစ်ရာဇဝဲမှုကျူးလွန်ရာရောက်တယ်ဆိုပြီးတော့ Amnesty International လူခွင့်အဖွဲ့ကဇူလိုင်လနောက်ပိုင်းမှာစီရင်ကစားထုတ်ပြန်ထားပါသည်မြန်မာစစ်တပ်အပြင်တိုင်းဒေသနဲ့နိုင်ငံအဖွဲ့တွေဘက်ကလည်းမြေမြုံမိုင်းအသုံးပြုတာတွေရှိနေတဲ့အကြောင်းနိုင်ငံတကာမြေမြုံမိုင်းတာစီရဲ့အဖွဲ့တွေကအစီရင်ခံစာမှာဖော်ပြလေးရှိတာပါမြေမြုံမိုင်းကြောင့်ကလင်းငယ်ရဲ့အပါဝင်လူပေါင်းများစွာထိခိုက်ဒဏ်ရာရခဲ့ကြပြီးတော့ရေရှည်အကျိုးဆက်အနေနဲ့တိုက်ပွဲမဖြစ်တဲ့အချိန်မှလည်းစစ်ပေးဆောင်တွေနေရပြန်ပြီးတော့ပုံမှန်အလုပ်တွေပြန်လုပ်ဖို့အခက်အခဲတွေကြုံနေရတဲ့အကြောင်း AR လူခွင့်အဖွဲ့ကပြောဆိုထားပါတယ်ရှင်